ိုင်းနိုင်ငံမှာဒီနှစ်ကုန်ပိုင်းမှာကျင်းပတဲ့လူမှုဆန္ဒခန့်ယူပွဲမှာအဆိုပြုထားတဲ့အခြေခံဥပဒေကိုမဲဆန္ဒရှင်တွေအတိမပြုခဲ့ရင်လည်းအထွေထွေရွေးကောက်ပွဲတွေကိုတော့လာမယ့်2019ခုနှစ်မှာကျင်းပမယ်လို့ထိုင်းဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။သွေးရတန်ယုံမရှိခဲ့တဲ့2014ခုနှစ်တုန်းကဆီယနာသိမ်းခဲ့ပြီးတဲ့နောက်နိုင်ငံအာဏာကိုရယူခဲ့တဲ့စစ်တပ်အကြီးအကဲဟောင်းဝန်ကြီးချုပ်ဖရယုချန်အိုချာကဒီကနေ့အင်ကန်နီဘန်ကောက်မြို့တော်မှာသတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။လူမှုဆန္ဒခန့်ယူပွဲမှာအခြေခံဥပဒေအစ်ကိုအတည်ပြုနိုင်မှရွေးကောက်ပွဲတွေကျင်းပမယ်လို့အစိုးရကအရင်ကကတိပြုပြောဆိုခဲ့တာဖြစ်ပါတယ်။စစ်တပ်ရဲ့ထောက်ခံမှုရရှိထားတဲ့တော်ဝင်မိသားစုကိုထောက်ခံသူတွေနဲ့လူကြိုက်များတဲ့ဝင်ကြီးချုပ်ဟောင်းတက်ဆင်ရှနာဝတ်ကိုထောက်ခံသူတွေကြားပြိပခတွေနဲ့ဆယ်စုနှစ်တခုကျော်ကြာနိုင်ငံရေးရှုပ်ထွေးမှုတွေမတည်မငြိမ်မှုတွေကြောင့်ထိုင်းနိုင်ငံဟာအထိနာနေရတာဖြစ်ပါတယ်။ဒီအညှိုးအတွေးတွေကြောင့်ဆီယနာသိမ်းမှုနှစ်ကြိမ်ဖြစ်ခဲ့ပြီးအကြမ်းဖက်မှုတွေလူတွေထိခိုက်သေးဆုံးခဲ့ရတဲ့လမ်းပေါ်ထွက်ဆန္ဒပြမှုတွေလည်းပေါ်ပေါက်ခဲ့ပါတယ်။အခုအစ်စ်ပြထမ်းဖို့ရှိနေတဲ့အခြေခံဥပဒေဟာဆိုရင်လေ1932ခုနှစ်ထိုင်းနိုင်ငံရဲ့တပ်ဦးစံပိုင်းဘီယင်းစနစ်အဆုံးသတ်ပြီးတဲ့နောက်ပိုင်းအချိန်20မြောက်အခြေခံဥပဒေဖြစ်လာမှာဖြစ်ပါတယ်။